မင်္ဂလာပါသောရရှင်များရှင်ကျမတင်ကီထိုက်ပါတောင်ကျုပ်ပင်လယ်တွင်မှတရုတ်စစ်တပ်ကရေရက်အခြေစိုက်စခန်းကိုတိုးချဲ့ထားပါတယ်ဒါဆိုရင်နိုင်ငံ၅ခုနဲ့ပိုင်ဆိုင်မှုအငင်းပွားနေပြီးအမေရိကန်ကအနီးကပ်စောင့်ကြည့်နေတဲ့တောင်ကျုပ်ပင်လယ်ပြင်ရဲ့မဟာဗျူဟာမြောက်ရေပြင်မှာတရုတ်စစ်တပ်အတွက်ပိုပြီးလှုပ်ရှားဖို့အခွင့်သာသွားစေတယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်ထိုင်ဝမ်မြို့တော်တိုက်ပေကနေ Rob Jennings ပေးပို့တဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်။ဟိုင်နန်ကျွန်းကယူလင်ရေတပ်အခြေစိုက်စခန်းကိုအရင်ကသမရိုးချာရေငုပ်သင်္ဘောထားရှိရာအဖြစ်ကနေပြီးခဲ့တဲ့နှစ်လောက်အတွင်းကဆလို့နျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတွေထားရှိရာအဖြစ်တရုတ်ရေတပ်ကတိုးချဲ့တယ်လို့စစ်ဖက်သတင်းတွေစူးစီးတင်ပြတဲ့ globalsecurity.org ကဖော်ပြပါတယ်။ရေငုပ်သင်္ဘော16ဆင်းစိုက်ကပ်နိုင်တဲ့229မီတာရှိတဲ့တံတားလေးစင်းရှိတယ်လို့လည်းအဲ့ဒီ website ကပြောပါတယ်။ယူလင်အခြေစိုက်စခန်းမှာဓမ္မမဟုတ်လဲစခန်းအနီးမှာလေရင်တင်သင်္ဘောတွေနဲ့အဝေးရင်ကိရိယာတွေလည်းရှိနိုင်တယ်လို့သုံးသပ်သူတွေကရောနောက် globalsecurity.org ကပါပြောဆိုထားပါတယ်။ထိုင်ဝမ်တန်ကန်တက္ကသိုလ်ကမဟာဗျူဟာလေ့လာရေးဆိုင်ရာပါမောက်ခအလက်ဇန်ဒါဟောင်းကအခုလိုသုံးသပ်ပါတယ်။
It's going to be a kind of
shit and I got ကိုမျောတွေးပြီးတော့ဆောက်လုပ်ထားတာမျိုးပါအချိန်ယူရပါတယ်ကိရိယာတွေလည်းအစုံလင်နဲ့အလုံးလည်းတိဆောက်ထားပြီးအစင်းသင့်ဖြစ်နေပုံမှာဆက်ပြီးလဲအကောင့်ထဲပေါ်နေပါတယ်လို့သူကပြောပါတယ်ရေတဲ့အခြေဆိုင်စခန်းတိုးချဲ့မှုကြောင့်တရုတ်အနေနဲ့ပိုက်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်းမှာပိုပြီးဝင်ရောက်လှုပ်ရှားခွင့်ရစီပါတယ်တခြားနိုင်ငံတွေနဲ့အငင်းပွားနေတဲ့ရေပြင်မှာတရုတ်ကမ်းခြေဆောင်တပ်တွေနဲ့ရေတပ်ကဝင်ထွက်သွားလာနေတယ်လို့သုံးသပ်သူတွေကယုံကြည်ထားပါတယ်။ Paracel နဲ့ Spratly ကျွန်းစုတွေကတရုတ်ထိမ့်ချုပ်တဲ့ကျွန်းတွေအနီးမှာသင်္ဘောတွေချထားပြီးတောင်တရုတ်ပင်လယ်ပြင်ရဲ့မြောက်ဖက်အစွန်ဆုံးဘက်ကရေတပ်အခြေစိုက်စခန်းကနေတခြားနိုင်ငံတွေရဲ့စီးရေးလေ့ကျင့်မှုတွေနဲ့လှုပ်ရှားမှုတွေကိုတရုတ်ရေတပ်ကအနီးကပ်စောင့်ကြည့်နိုင်တယ်လို့လည်းသုံးသပ်သူတွေကယူဆပါတယ်။ဝါရှင်တန်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန Asia Maritime Transparency Initiative ရဲ့ညွှန်ကြားရေးမှူး Gregory Pulling ကအခုလိုပြောပါတယ်
။ That's the hub. That's the base of the
South. ဒါကဘဟုချက်မှာပါတရုတ်ရေတပ်ရဲ့တပ်ဖွဲ့တစ်ခုဖြစ်တဲ့ South Seal တပ်ရဲ့စခန်းဖြစ်ပါတယ်။ Paracel နဲ့ Spratly ကျွန်းစုဘော်ကစီရေးချထားမှုအလုံးကိုအဲ့ဒီကနေအလုံးစုံကုတ်ကဲနေတာဖြစ်ပါတယ်လို့ပြောသွားတာပါ။တရုတ်ပြည်မကြီးနဲ့အလှမ်းဝေးပြီးပင်လယ်ကလည်းလှိုင်းကျန်းတာကြောင့်ဒီကျွန်းစုတွေပေါ်မှာတရုတ်ရေရင်တွေအမြဲချထားဖို့မလွယ်နိုင်ဘူးလို့လည်းသူကပြောပါတယ်။တရုတ်ဟိုင်နန်ပြည်နယ်ရဲ့အရှေ့တောင်ဘက်ကီလိုမီတာ340กว่าကကျွန်းငယ်130နဲ့ဖွဲ့စည်းထားတဲ့ Paracel ကျွန်းစုကိုတရုတ်ကထိန်းချုပ်ထားတာဖြစ်ပြီး BNN နဲ့မကြာခဏအခြေအတင်ဖြစ်နေတာပါတရုတ်ရဲ့တခြားဝေးလံတဲ့ရေတပ်စခန်းတွေအတွေ့ယူလင်ရေတပ်အခြေစိုက်စခန်းကတာထွက်နေရာဖြစ်မယ်လို့လဲစင်ကာပူနန်ယန်တက္ကနိုလော်ဂျီကယ်တက္ကသိုလ်ကရေချောင်းလုံခြုံရေးသုတေသနပညာရှင် Colin Cock ကပြောပါတယ်
We have not yet seen a real permanent
လက်တွေ့တက်ချထားမှုကိုမတွေ့ရသေးပါဘူးဒါကိုကြည့်ရင်ဟိုင်နန်ကအခြေစိုက်စခန်းတွေလိုမျိုးအနာဂတ်အခြေစိုက်စခန်းတွေဟာပိုပြီးအရေးပါတဲ့ဂျားစခန်းတွေဖြစ်လာနိုင်ပါတယ်ယူလင်ရေတပ်အခြေစိုက်စခန်းကိုအနာဂတ်မှာလေရင်တင်သင်္ဘောတွေအတွက်အထူးပြုပုံစံချတိဆောက်ထားတဲ့ပုံရှိတယ်လို့လဲထိုင်ဝမ်တန်ကန်တက္ကသိုလ်ကမဟာဗျူဟာလေ့လာရေးဆိုင်ရာပါမောက်ခအလက်ဇန်ဒါဟောင်းကယူဆပါတယ်တောင်တရုတ်ပင်လယ်ပြင်အရေးကိုအလေးထားပြီးတရုတ်ပြည်တွင်းလို့ပထမဆုံးလေရင်တင်သင်္ဘောရှန်တောင်းကိုတောင်ပိုင်းကုတ်ကဲရေးဌာနရဲ့ဒေတာတွင်းမှာထားရှိမယ်လို့လဲတရုတ်အစိုးရအာဘော Global Times ကအောက်တိုဘာလအတွင်းကဖော်ပြထားပါတယ်ရှင်